အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနဲ့ထိမှန်ဖြစ်သမဂ္ဂဆက်တော်မှာဒီကနေ့မင်းကုံးပြောကြားရမှာမြန်မာနိုင်ငံကမတည်မငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးကိုဖြည့်ဆည်းရေးအတွက်လည်းထည့်သွင်းပြောဆိုသွားပါတယ်။ဖွံ့ဖြိုးမှုတွေလူ့권ရေးကိုလေးစားလိုက်တာမှုတွေနဲ့လူမှုအတိုင်းအဝိုင်းအားလုံးကိုအကာအကွယ်ပေးတဲ့အစီအစဉ်တွေနဲ့ရခိုင်ပြည်နယ်မှာကြုံနေရတဲ့ပြဿနာတွေကိုဖြည့်ဆည်းပေးဖို့လိုအပ်ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်းကုံးထဲမှာထည့်သွင်းပြောဆိုခဲ့တာပါ။အင်ဒိုနီးရှားနိုင်ငံနေနဲ့မြန်မာနိုင်ငံကပြိခါတွေကြောင့်ထွက်ပြေးတိမ်းဆောင်လာတဲ့ဒုက္ခတွေ1806ယောက်ကိုခိုလုံခွင့်ပေးထားပြီးတော့မြန်မာနိုင်ငံအတွင်းစာတင်ကြောင်းဆောက်တာတွေပါဝင်အကူအညီတွေပေးအပ်နေကြောင်းကိုလည်းပြောဆိုခဲ့ပါတယ်။ကမ္ဘာပေါ်မှာမှုဆက်အများစုရှိတဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်မှု၊ကိုယ်ပိုင်နိုင်ငံနဲ့ကိုယ်ပိုင်ယုံကြည်မှုမတူကွဲပြားသူတွေအပေါ်အကာအကွယ်ပြုရင်းတရားမမတ်ဆောက်ရွက်သွားဖို့ကိုလည်းပြောဆိုခဲ့ပါတယ်။